ရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးကူညီဖို့ကုလသမဂ္ဂကခိုင်မာဆုံးဖြတ်ထားတဲ့အကြောင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်လုပ်ငန်းရှင်များဆိုင်ရာလက်ထောက်တွင်းရေးမှူးချုပ်ရှွန်ပီယာလက်ခရော့ကတနင်္လာနေ့ညကဘင်္ဂလားဒေ့ရှ်ကိုရောက်နေတော့မှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးတဲ့ဘင်္ဂလားဒေ့ရှ်ရဲ့စေတနာကြီးမားမှုကိုသူကချီးကျူးခဲ့ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအကောက်နေတာကိုတွေ့ရတယ်လို့သူကပြောပါတယ်။ပြည်ထောင်ခါဖြစ်ပွားရာပြခိုင်ပြည်နယ်မှာကုလသမဂ္ဂညီညာရေးထိန်းတက်ဆီလွတ်ချထားရေးအလားအလာနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးတဲ့အခါမှာဒီကိစ္စအတွက်လိုအပ်တယ်လိုအပ်ချက်တွေရှိတဲ့အကြောင်းသူကအခုလိုပြောပါတယ
် For peacekeeping operation to be deployed somewhere you need a few condition and first of all you need the decision by the
ပြမချက်ကညီညာရေးထိန်းတက်တွေဆီလွတ်ချထားရေးမှာလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချဖို့လိုပါတယ်ဆီလွတ်ချထားနိုင်မဲ့နိုင်ငံရဲ့ခွင့်ပြုချက်ရဖို့လေလိုအပ်ပါလေငញ្ញံရေးထိန်တက်စေလွတ်တာဟာနိုင်ငံရေးပြည်ပခဖြစ်ရှင်ရေးမှာနိလန့်တစ်ခုဖြစ်ပြီးတော့ဒါကိုအမြဲမတုံ့ဆွဲနိုင်ပေမဲ့လည်းအခုကိစ္စမှာတော့ကုလသမဂ္ဂကတော်လေးအလေးနဲ့ထားတာကိုတွေ့ရတယ်လို့မစ္စတာလခွားကပြောခဲ့ပါတယ်ကုလသမဂ္ဂတွင်ဝင်မှုချုပ်အန်တိုနီယိုကူတရက်စ်အနေနဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ရန်ငယ်နဲငယ်တွင်မှာရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာအရေးဦးစားပေးဖို့ရှိတယ်လို့လည်းသူကဆိုပါတယ်မစ္စတာလခွားဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာအပြင်နိုင်ငံခြားရေးဝန်ကြီး AH မမုတ်အလီနဲ့လည်းသူတွေ့ဆုံခဲ့တာပါကုလသမဂ္ဂညီညာရေးထိန်းတက်ဆီလွတ်ရာမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းတက်တက်ကြွကြွပါဝင်ဆောင်ရွက်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မစ္စတာလခရော့ဟာဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးလို့ရှိရင်အိန္ဒိယနေပေါ်နဲ့ပါကစ္စတန်နိုင်ငံကိုလည်းတွားရောက်ဖို့ရှိပါတယ်